င်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့နိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းတွင်းဝင်ဦးမြင့်သူဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာအဖွဲ့ဝင်9ဦးပါတဲ့အာဆီယံကိုယ်စားလှယ်အဖွဲ့နဲ့အတူရိုဟင်ဂျာဒုက္ခသည်စခန်းတွေကကိုယ်စားလှယ်80ကျော်ကိုစနေနေ့မနေ့က2နာရီကြာတွေ့ဆုံခဲ့ပါတယ်။အဲ့ဒီတွေ့ဆုံပွဲမှာနေရက်ပြောင်းရေးနဲ့ပတ်သက်ပြီးရိုဟင်ဂျာဒုက္ခသည်တွေဘက်ကတောင်းဆိုချက်တွေအပေါ်လာမယ့်လတွေအတွင်းမှာထပ်မံတွေ့ဆုံဆွေးနွေးကြဖို့သဘောတူညီမှုရခဲ့တယ်လို့ရိုဟင်ဂျာငြိမ်းချမ်းရေးနဲ့လူခွင့်ရရရှိရေးအဖွဲ့ ARSPH ရဲ့ဥက္ကဋ္ဌဦးမူဟေဦးလာကပြောပါတယ်
။မြန်မာရောက်လာတာပြည်နယ်လေးပြည်ရဲ့တို့တူကလာရဲ့အာဆီယံပြည်နယ်လေးပြည်ရဲ့ဒီကဒီပေါ်ကျွန်တော်တို့ဒါလုံးဝင်နေတဲ့ဒီရဆင်းနေတဲ့ဆီတဲ့သဘောတူတာရဲ့အဲ့ဒီဒါလုံးငါကျွန်တော်စားပြီးတဲ့ဆင်းနေတဲ့အစ်စ်တုံးကိုရေးချတာရဲ့အတမတ်တကူကတော့ကျွန်တော်ရဲ့ဟိုစီတီဇင်ရှစ်နဲ့ပတ်သက်ပြီးတော့ဆင်းနေတယ်ကူကလည်းကျွန်တော် safety security အတွက်ဆင်းနေတယ်။ဒီရေနဲ့အမကန်ကြီးစီးပိုးတွေလည်းမောက်ဆောင်နေတဲ့ကျွန်တော်လည်းရေကိုဒီလိုရေရောဒီလိုချင်ချောင်းဝင်ကြတဲ့လည်းဒီလိုအဲ့ဒါအစ်စ်ဆုံးစေဖို့မူတည်ပြီးတော့ဟိုဒေလုံးဝင်နေပြီးတဲ့သဘောတူတာပဲ။ကျွန်တော်လည်းကိုယ်ချင်းလည်းလည်းကျွန်တော်ယူကြတယ်ကျွန်တော်လည်းကုနေရေကိုကောင်းမြင်စ်ပြန်ကြည့်တယ်အဲ့ဒါရမလို့ဒါရလောက်ကနေကျွန်တော်တို့အပြေစားဆောင်နေသူတွေလည်းလုံးဝမလို့ဖြစ်တာက
။ဦးမြင့်သူဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့ကိုတောက်ကြာနေကရောက်ရှိလာခဲ့ပြီးကောက်ဆက်ပဇာခရိုင်တွင်းကဒုက္ခသည်စခန်းတွေစီကိုတွားရောက်ခဲ့ကဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။အဲ့ဒီတောက်ကြာနေကတွေ့ဆုံပွဲမှာလည်းရိုဟင်ဂျာဒုက္ခသည်တွေကသူတို့ရဲ့လောလောဆယ်လုံခြုံရေးကိစ္စနေရပြန်တဲ့အခါနိုင်ငံတကာကလုံခြုံရေးကူညီပေးဖို့တွေနေရက်ကသူတို့ရဲ့မူလဥစ္စာပစ္စည်းပိုင်ဆိုင်မှုတွေပြန်ရရေးနဲ့သူတို့ရဲ့မူလနေရာမှာပြန်နေခွင့်ရရေးစတဲ့အချက်လေးချက်ကိုတင်ပြခဲ့ကြတယ်လို့ဆိုပါတယ်။အဲ့ဒီအချက်လေးချက်နဲ့ပတ်သက်ပြီးမြန်မာဆိုရဘက်ကသဘောထားကိုဦးမြင့်သူကမနေ့ကပြန်ပြီးရှင်းပြခဲ့တဲ့နောက်ဒုက္ခသည်တွေရလက်မခံတဲ့အတွက်အခုလိုထပ်ပြီးတွေ့ဆုံဆွေးနွေးကြဖို့သဘောတူညီခဲ့တာလို့အဲ့ဒီတွေ့ဆုံပွဲမှာပါဝင်တဲ့ကုတုပလောင်ဒုက္ခသည်စခန်းကဦးမမောင်တင်ကပြောပါတယ်။
ကတမသူရောပြောရဲကျွန်တော်ကမနေ့ပြောတာကအိုက်ဆာလေးရှာကိုသူတို့သူတို့ကအဲ့ဒီဒီမှာသူတို့ကတဝန်ရှိသူတွေကိုသူတို့ကသင်ကြရတယ်လေသူသင်ကြပြီးတော့အဲ့ဒီဟာကိုနိုင်ငံစားကိစ္စတွေစစ်တမ်းစစ်ကိစ္စတွေကျွန်တော်တို့ပြောရဲဒါကရှက်စင်နိုင်ကိုသူတို့ကပြန်စံလို့မရဘူးသူတို့ပြောရဲနောက်တော့ဒီကျွန်တော်မှခိုင်တာရဲအယံကရရှိတာရဲတောင်းကိုရှော်ရဲအမျိုးသမီးပုံလာရဲစီရီလူရအန်ဒူစီခိုင်ကြမလို့သူကတိုင်းနိုင်ငံစားဖြစ်သွားမယ်အဲ့ဒီဟာကိုဘာမှကျွန်တော်တို့ဆရာပူဇော်မလို့ဒီလိုကျွန်တော်တို့စဉ်းစားမပြတ်တော့ရတာကတော့လောလောဆယ်ကျွန်တော်တို့ဒီဈာစခဲလိုဘာလို့ဒီမှာသူတို့သင်ကြရဟာကျွန်တော်တို့လာမကဘူးသူတို့ကသူတို့ကလည်းကျွန်တော်တို့ dialectum သူတို့ dialectum သူတို့လည်းခိုင်နေလားခိုင်နေလို့သူတို့အဲ့မကြခင်မှာသူတို့လည်းကျွန်တော်တို့တော့လာပြီးတော့ dialect လို့ဘူးသူတို့ပြောတော့ပါ
ဦးမြင့်သူဦးဆောင်တဲ့အဖွဲ့ဟာရိုဟင်ဂျာဒုက္ခသည်တွေနဲ့နှစ်ရက်တာတွေ့တွေ့ဆုံပွဲတွေအတွင်းဒုက္ခသည်တွေနေရက်ပြန်လာနိုင်ရေးအတွက်မြန်မာအစိုးရကပြင်ဆင်ဆောင်ရွက်ထားတာတွေကိုရှင်းလင်းပြောပြခဲ့တယ်လို့သိရပါတယ်။နေရက်ပြန်လာမဲ့ဒုက္ခသည်တွေအတွက်နေအိမ်တွေဆောက်လုပ်ထားတာရှိပြီးသူတို့အတွက်အလုပ်ကိုင်ခွင့်လန်းတွေပိုရအောင်အိမ်နီးချင်းနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းလုံခြုံရေးနဲ့ပတ်သက်လို့လည်းအတတ်နိုင်ဆုံးကာကွယ်ဆောင်ရှောက်ပေးသွားမှာဖြစ်ကြောင်းမြန်မာအစိုးရကပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကပေးပို့ထားတဲ့စည်ရင်းတွေအရပြန်လာလိုသူ 3,000 ကျော်ရှိနေပြီးအဲ့ဒီထဲကမြန်မာနိုင်ငံမှာနေထိုင်ခဲ့ကြောင်းမြန်မာအစိုးရဘက်ကအတည်ပြုထားသူ 2,000 နီးပါးရှိပါတယ်။ဒါပေမဲ့အဲ့ဒီလူတွေအမှန်တကယ်ပြန်လာတာမရှိသေးဘူးလို့သိရပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ဩဂုတ်လကအာဆာအကြမ်းဖက်မှုဖြစ်ပွားခဲ့ပြီးနောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည် 9,000 ကျော်ရှိနေတယ်လို့လည်းသိရပါတယ်ရှင်။